VOA မြန်မာပိုင်းကတနင်္လာနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဆက်အနာသိမ့်မှုနဲ့စစ်တပ်ကအရသာပြည်သူတွေအပေါ်ရရဆက်ဆက်တိုက်ခိုက်နေမှုအပေါ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ပူးတွဲကြေညာချက်ထုတ်ပြန်ဝေဖန်ပြစ်တင်ခဲ့ပါတယ်။အကြမ်းဖက်မှုတွေချက်ချင်းရရေးမတရားဖမ်းဆီးခံရသူတွေအလုံးကိုပြန်လွှတ်ရေးလူသားချင်းစာနာတဲ့အကူအညီတွေကိုနိုင်ငံတော်အတားအဆီးမရှိပေးနိုင်ရင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်အမြန်ဆုံးပြန်လည်ပေါ်ပေါက်ရေးတို့အတွက်အမေရိကန်နဲ့ဂျပန်နိုင်ငံတို့ကဆက်လက်ဖိအားပေးဆောင်ရွက်သွားမယ်လို့ခေါင်းဆောင်နှစ်ဦးတိုကျိုမြို့တော်မှာတွေ့ဆုံပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အလားတူတောင်ကိုရီးယားသမ္မတတဲ့ယူဆိုကီယိုနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့ဆိုးမျိုးတော်မှတွေ့ဆုံခဲ့ပြီးမှလည်းမြန်မာနိုင်ငံမှာဆက်ရနာတိမ့်မှုနဲ့အပေါ်ပြက်ပြက်တတအပြစ်တင်ကြောင်းပူးတွဲကြေညာချက်ထုတ်ပြန်ခဲ့ကြပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရရင်းနဲ့ဒီမိုကရေစီပြန်လည်ပေါ်ပေါက်ရေးတို့အတွက်ဖိအားပေးလှုပ်သွားဖို့အတွက်တန်တိတ်ခံချထားတယ်လို့အမေရိကန်နဲ့တောင်ကိုရီးယားခေါင်းဆောင်တို့ပူးတွဲထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအတွက်နိုင်ငံတိုင်းကအကာအကွယ်ပေးကြဖို့နဲ့မြန်မာနိုင်ငံကိုလက်နက်မယောင်းဖို့တားမြစ်ကြဖို့အတွက်ကိုလည်းဒီခေါင်းဆောင်နှစ်ယောက်ကတောင်းဆိုခဲ့ကြပါရဲ့ရှင်။